2016ရွေးကောက်ပွဲတော်ကရုရှားရဲ့ဝင်ရောက်ဆက်ဆံမှုနဲ့ပတ်သက်ပြီးမကြာခင်ကထွက်ပေါ်ခဲ့တဲ့ရောဘတ်မူလာရဲ့အစင်ခံစားပုံကန့်ကျဲပုံနဲ့သမားထရမ့်ဟာစုံစမ်းစစ်ဆေးမှုကိုမဟန်တားခဲ့ဘူးဆိုတဲ့အငင်းပွားပွဲဆုံးဖြတ်မှုတွေကိုခုခံကာဝယ်ပြောဆိုဖို့အတွက်အမေရိကန်ပြည်ထောင်စုနိုင်ငံတော်ရှေ့နေချုပ်ဝီလျံဘတ်ကကွန်ဂရက်စ်လက်တော်ရှေ့မှောက်မှာပေါ်တဟူးနေကထပ်ဆိုခဲ့ပါတယ်မော်လာရဲ့နှစ်နှစ်ကြာစုံစမ်းစစ်ဆေးမှုအပြီးပထမဆုံးအကြိမ်ဖြစ်နေအထက်လွတ်တော်တရားရေးကော်မတီရှေ့မှာဖြတ်ဆိုရမှာစုံစမ်းရေးအစီရင်ခံစာကို၄နှစ်နှစ်အချင်းချင်းထုတ်ပြန်ဖို့အတွက်ဆုံးဖြတ်ခဲ့တယ်နဲ့ပတ်သက်ပြီးဒီမိုကရက်အမတ်တွေရဲ့ခက်ခဲတဲ့မိကွန်းတွေကိုဝီလျံဘတ်ကရင်ဆိုင်ခဲ့ရတာဖြစ်ပါတယ်။အဲ့ဒီအစီရင်ခံစာတစ်ခုလုံးကိုဟိုတစဒီတစထုတ်ပြန်ပြီးမပြည့်စုံတဲ့အချက်လက်တွေပေါ်မှာလူလူကြားအငင်းပွားစရာဖြစ်အောင်လုပ်တာဟာအကျိုးမရှိနိုင်ဘူးလို့ယုံကြည်ကြောင်းဝီလျံဘတ်ကပြောကြားခဲ့တာပါ။ဝီလျံဘတ်ရဲ့အချင်းချုပ်ပြန်ရေးထားတဲ့စာဟာအဓိပ္ပာယ်မချုပ်ငုံမိဘူး။ဒါကြောင့်အစင်ခံစားမှုရင်းပါတည်ဝင်အနှစ်ချုပ်ကိုထုတ်ပြန်ဖို့အတွက်ရောဘတ်မော်လာကစာရေးပေးပို့ခဲ့ပြီးတဲ့နောက်မှာအခုလိုကြားလာဆစ်ဆဲမှုတွေလုပ်ခဲ့တာဖြစ်ပါတယ်။ဝီလျံဘတ်ကတော့စုံစမ်းစစ်ဆေးအစင်ခံစားတစ်ခုလုံးကိုဖြစ်နိုင်တဲ့အမြန်ဆုံးထုတ်ပြန်ခြင်းလို့ပြောပြီးတော့ရောဘတ်မော်လာရဲ့မြစ်တာရက်ခံချက်ကိုပယ်ချခဲ့ပါတယ်။